ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်နိုင်မှုဒီမိုကရေစီစံချိန်စံညွန့်တွေလူ့ခွေစံနှုန်းစံထားတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုစိတ်ဓာတ်နဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့နိုင်ငံတော်သမ္မတကဒီကနေ့ကြားရောက်တဲ့လွတ်လပ်ရေးနေ့မှာနိုင်ငံကိုနှိုးဆော်တိုက်တွန်းလိုက်ပါတယ်အခုလိုမျိုးနိုင်ငံအကြီးအကဲတွေဘက်ကနိုင်ငံရဲ့အခြေခံလိုအပ်ချက်စိန်ခေါ်ချက်တွေကိုပူးပေါင်းဖြေရှင်းကြဖို့တိုက်တွန်းနေကြပေမဲ့လို့လက်တွေ့ကြတဲ့အကောင့်ထဲဖော်မှုတွေလုပ်ငန်းစဉ်တွေလိုအပ်နေသေးတယ်လို့တိုင်းရင်းသားပြည်သူအကျိုးကိုပေါ်ဆောင်နိုင်မဲ့ Federal ဆိုရတရက်ပေါ်ထုံးလာအောင်ဆောင်ရွက်တဲ့နဲ့ဆိုတဲ့သုံးသက်တိုက်တွန်းမှုတွေလည်းရှိပါတယ်အပြည့်အစုံဆက်ပြီးပြောပြပေးပါမယ်ရှင်ဒီကနေ့ကြာရောက်တဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံနယ်ချက်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်ရေးရရှိခဲ့တဲ့မနက်၄နာရီမိနစ်20အချိန်မှာတော့ပြည်နယ်နဲ့တိုင်းအသီးသီးနေပြည်တော်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလွတ်လပ်ရေးနေ့နိုင်ငံတော်အလံတင်အခမ်းအနားကျင်းပခဲ့ကြပါတယ
်မင်္ဂလာချိန်နိုင်ငံတော်လေလေသူ
နိုင်ငံတော်သမ္မတဦးဝင်းမြင့်ပေးပို့တဲ့လွတ်လပ်ရေးနေ့တဝင်းလွာကိုတော့နေပြည်တော်မှာကျင်းပတဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာဒုသမ္မတတဦးမြင့်ဆွေကဖတ်ကြားသွားပါတယ်
။ညီညာရေးလုပ်ငန်းစဉ်အောင်မြင်ရေးဒီမိုကရေစီဖက်ဒရယ်ပြည်အောင်စုဖြစ်ပေါ်ရေးတိုင်းသားညီကိုမတော်များအကြားတွင်တန်တဲ့စိတ်ကင်းစင်ပြီးခိုင်မာသောယုံကြည်မှုတည်ဆောက်နိုင်ရေးဒီမိုကရေစီစံချိန်စံညွှန်းများလူခွင့်ရေးစံနှုန်းစံထားများနဲ့အကင်ကြီးပြီးနိုင်ငံတော်ဤပဂတိအခြေအနေများနဲ့ဆီလော်သည့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ကိုပြည်သူစိတ်ဓာတ်ဖြင့်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်သွားကြမည်ဖြစ်ပါသည်82နှစ်မြောက်လွတ်လပ်ရေးနေ့အမျိုးသားရေးဥတည်ချက်များကိုအလေးနဲ့ခံယူပြီးတိုင်းသားအလုံးဥမကွယ်တိုက်မပြက်တွေးစည်းညီညွတ်စွာအတော်တဖော်ဆောင်ရွက်ကြပါရန်ဒီနေ့တွင်နေများဖြစ်သောလွတ်လပ်ရေးနေ့အခါသမယတွင်ချစ်ကြည်လေးစားစွာတိုက်တွန်းနှိုးဆော်လျက်တွန်လာပေးပို့အပ်ပါသည်
ဒီမိုကရေစီစံချိန်စံညွန့်တွေလူ့ခွေစံနှုန်းစံထားတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုစိတ်ဓာတ်နဲ့ဝိုင်းဝန်းကြိုးပမ်းပေးကြဖို့တမရရဲ့လွတ်လပ်ရေးနေ့တဝန်လွာမှာအဓိကတိုက်တွန်းထားတာပါဒါပေမဲ့လည်းနိုင်ငံတော်ဘက်ကလက်တွေ့ကျတဲ့လုပ်ငန်းစဉ်အကောင့်အထည်ဖော်မှုတွေနဲ့လက်တွေ့ကျဆောင်ရွက်ဖို့အရေးကြီးတယ်လို့ထောက်ပြမှုတွေလည်းရှိပါတယ်သမရရဲ့လွတ်လပ်ရေးနေ့တဝင်းလွာပါတိုက်တွန်းသွားသလိုမြမငင်းကြဲရေးလုပ်ငန်းစဉ်အောင်မြင်အောင်လှုပ်ဆောင်မှုဘာတွေလိုအပ်ပါသလဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တဦးဖြစ်တဲ့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှုဦးထွန်းစောကအခုလိုသုံးသပ်ပါတယ
်အခုသမဒရဲ့တဝန်တော်မှာပြောသလိုမျိုးပေါ့ဗျာတန်တရားကင်းချင်းဖို့နဲ့ဖွဲ့စည်းပုံပြင်ဖို့ပြောတဲ့ချက်ကတော့တကယ်တိုင်းပြည်ရဲ့အခြေခံလိုအပ်ချက်ကိုသူပြောတာဖြစ်တယ်ဒီသမဒတို့နိုင်ငံတော်တိုင်းနိုင်ငံတို့ကတော့ဒီစကလုံးတွေကအခွင့်အာဏာသိရင်သိမလို့သူတို့အခါကြီးရဲ့ကြီးရဲ့တဝန်တော်တွေမှာမိငုံးတွေမှာထည့်ပြီးတော့ပြောနေတာတွေရှိပါတယ်ဒါပေမဲ့အဲ့ဒါကိုလက်တွေ့အဖျင်းလို့လုပ်ကြမလဲဆိုတော့အဓိကမြင်တာကတော့လုပ်ငန်းစဉ်လုံးနေလို့ပဲကျွန်တော်မြင်ပါတယ်။ဒါအဲ့ဒါကိုအဲ့ဒီအခြေခံမှုကိုလက်တွေ့အချင်းဘယ်လိုကောင်းနေဖော်မလဲ။ဒီနေ့နိုင်ငံတော်သမ္မတရဲ့ဒီလူမျိုးရေးနေ့ဒီတောင်းလာမှာပါတဲ့အချက်တွေကတော့သူကအပြောသက်သက်မဟုတ်ပင်နဲ့လက်တွေ့အချင်းအကောင့်တွေဖော်နေကိုတို့တဲ့အချက်ကိုသူကထောက်ပြတာဖြစ်တယ်။အဲ့တော့ဘယ်လိုလုပ်မလဲဆိုတဲ့ချက်ကပဲအဓိကယူကြည့်ရလို့မြင်ပါတယ
်မြန်မာနိုင်ငံရေရှည်တည်တဲ့ခိုင်မြဲပြီးတော့ဟန်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုရဖို့2020-2030စီမံကိန်း MSDB နဲ့အကောင့်ထဲဖော်မယ်လို့လည်းသမ္မတလွတ်လပ်ရေးနေ့တဝန်လာရဲပြောထားပါတယ်ဒီမှာပြောစရာရှိတာကတော့မြန်မာနိုင်ငံမှာလွတ်လပ်ရေးရရှိခဲ့တာနှစ်ပေါင်း80ကျော်ပြီဖြစ်ပေမဲ့လို့တိုင်းရင်းသားပြည်သူတွေဘက်ကလွတ်လပ်ရေးအပြေအဝမရရှိသေးဘူးဆိုပြီးခန့်စားနေရတာတွေပြည်နယ်နဲ့တိုင်းနယ်မှာဖွံ့ဖြိုးတိုးတက်မှုတပြေးညီမဖြစ်နိုင်သေးတဲ့အနေအထားတွေရှိနေသေးပါမြန်မာနိုင်ငံအကဲခတ်ဥမမောင်ဆိုးကအခုလိုပြောပါတယ
်အဓိကတော့ဗျာဒီမိုကရေစီခွင့်လန်းနေတဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပြည်နယ်ရေးဖေဗရယ်ခွင့်လန်းနေတဲ့ပတ်သက်ပြီးအပြည့်အဝမရသေးတဲ့အချိန်မှာလွတ်လပ်ရေးရပါမယ်ငါတို့တကယ်တမ်းလွတ်လပ်ရေးရတာကိုမခံစားသေးဘူးဆိုတဲ့အမြင်မျိုးဟိုပြည်သူတွေခံစားနေရတာပါအဓိကကတော့တိုင်းနာပြည်သူတွေကပို့ပြီးတော့ဒီကိစ္စကိုခံစားရပါတယ် အဲကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့ဘယ်လိုပြောပြောတကယ်တည်းကကျွန်တော်တို့တိုင်းပြည်ရဲ့48ကနေဒီနေ့ထိတပီတော်စနစ်နဲ့အုပ်ချုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်မို့လို့တိုင်းပြည်ရဲ့စီးလုံးညီညွတ်ရေးကိုတကယ်လိုချင်တဲ့ဆိုရင်ဖက်ဒရယ်ဆိုရတဲ့အကူထူအောင်မှပဲဖြစ်နိုင်မယ်လို့ထင်ပါတယ
်ဒီကနေ့ကြာရောက်တဲ့82ကြိမ်မြောက်မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့ကိုတော့အမေရိကန်ပြည်ထောင်စုဗြိတိန်ရုရှားတရုတ်အိန္ဒိယဂျပန်ထိုင်းစင်ကာပူဩစတြေးလျဂျာမနီချက်သမ္မတနိုင်ငံစတဲ့နိုင်ငံတွေကနိုင်ငံခေါင်းဆောင်တွေကလည်းလွတ်လပ်ရေးတဝန်လာတွေအတိအသင့်ပေးပို့ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကပေးပို့တဲ့တဝန်လာထဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရက်တစ်အပြောင်းလဲအမျိုးသားပြန်လည်တင်ပြရေးနဲ့စီးပွားရေးအသွင်ကူးပြောင်းရေးတွေမှာမြန်မာပြည်သူများနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနောက်မြန်မာပြည်သူတွေရဲ့ဂုဏ်သိက္ခာအခွင့်အရေးတွေကိုလေးစားတန်ဖိုးထားပြီးငြိမ်းချမ်းပြီးတော့ဒီမိုကရေစီစနစ်ထွန်းကားလာစေရေးအစိုးရရက်ဖက်အဖွဲ့အစည်းတွေလူငယ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကိုလည်းဂရုပြုထားတာတွေ့ရပါတယ်ရှင်။